လေးစားရတဲ့သောတာရှင်များရှင်ပြတ်သားတဲ့နိုင်ငံရေးအတွေးခေါ်ရှိသူအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တနင်္လာနေ့တိုင်းစီယုံရေးမှူးဗဟိုလူမှုအထောက်အကူအဖွဲ့ဝင်အန်ကယ်ဦးမောင်ကိုပြောဘူးတဲ့စကားရှိပါတယ်ဒီမိုကရေစီဆိုတာကိုမျက်ကွယ်ပြုထားတဲ့စစ်အာဏာရှင်စီကစစ်မှန်တဲ့ဒီမိုကရေစီရရှိဖို့အတွက်ကြိုးစားရတဲ့လမ်းခီးကကြာခြင်းလဲကြာမယ်ညံခြင်းလဲညံမယ်ခတ်ထံမယ်ကြမ်းတမ်းမယ်ဆိုတာကိုတော့သိထားကြပါလမ်းခုလက်မှာအချိုးအကွေတွေလဲရှိတာမို့လမ်းမှာနေရစ်ခဲ့သူတွေလဲရှိခြင်းရှိမယ်တဲ့လူကုံတိတ်ခါတရားမျှတမှုနဲ့ချက်ချင်းမြတ်တာကိုသာယုံကြည်တဲ့အန်ကယ်ဦးမောင်ကိုကိုစစ်အာဏာရှင်ကရန်ကုန်တိုင်းမင်္ဂလာတုံမြို့နယ်စစ်ကြောရေးစခန်းမှာရက်ဆက်စွာစစ်ကြောနေစဉ်အတွင်းမှာပဲကြာဆုံးခဲ့ရပါတယ်မိသားစုကဘယ်နေ့မှအမိန့်ချပြီးဘယ်နေ့မှထောင်ဝင်စာတွေးခွင့်ရမယ်ဆိုတာကိုပဲမျှော်လင့်ထားခဲ့ကြတာပါဒါပေမဲ့နိုဝင်ဘာ10ရက်နေ့မှာစေးရုံဝန်ထမ်းတချို့ကအန်ကယ်ဦးမောင်ကိုအိမ်ကိုဖုံးဆက်လာခဲ့ပါတယ်ဦးမောင်ကိုရုပ်အလောင်းရန်ကုန်စေးရုံကြီးမှာရောက်နေတယ်တဲ့နိုဝင်ဘာ10ရက်နေ့မှာတရားကိုနတ်ဆောင်တယ်အယိုးတွန်တယ်ဆိုတဲ့စကားကိုတာရကပြလိုက်ပါပြီမိသားစုကိုအတိမပေးပဲဦးမောင်ကိုရုပ်အလောင်းကိုလျှို့ဝှက်စွာစေးယုံကြီးအေးတိုက်ကိုပို့ထားတယ်ဆိုတာကိုကိုချင်းစာနာသူမှတ်မိသူတွေစစ်အာဏာရှင်ကိုမကျေနပ်သူတွေကသူတို့တတ်နိုင်သလောက်ကူညီအကြောင်းကြားခဲ့ကြပါတယ်စစ်အာဏာရှင်ကိုမိသားစုကဆက်သွဲပြီးစိတ်ထိကြိုက်စရာတည်င်းဆိုးကိုအတိပြူခံရတဲ့အဖြစ်ကနာကြီးကြေကွဲဖို့ကောင်းလှပါတယ်ညနေ9နာရီရောက်မှမိသားစုတဦးပဲချိန်ခွင့်ရမယ်လို့အကြောင်းကြားလာပါတယ်အန်ကယ်ဦးမောင်ကိုရဲ့တမီးကြီးတယောက်ထဲရန်ကုန်စေးယုံကြီးအအေးခန်းထဲကိုစစ်ထောက်လှမ်းရေးတွေနဲ့အတူလိုက်ပါသွားခဲ့ရပါတယ်စစ်ကြောရေးမှာနှိပ်စက်တဲ့ဒဏ်ရာတွေနဲ့အသက်မဲ့နေတဲ့ဖခင်ကိုတွေ့လိုက်ရချိန်မှာမျက်ရည်မကျနိုင်ပဲရင်ထဲစို့နှင်ခဲ့ရပါတယ်တဲ့လွန်ခဲ့တဲ့ဆယ်ရက်ကျော်တုန်းကကျမ်းမှာရှင်လန်းတက်ကြွနေတဲ့ဖခင်နဲ့အတူတမိုးအောင်မှာအတူနေခဲ့ရတဲ့သမီးတယောက်အနေနဲ့ဖခင်မေတ္တာရိတ်ကိုဘယ်တော့မှခိုလုံခွင့်မရတော့ဘူးဆိုတဲ့အသည့်ကမျက်ရည်တွေကိုခန်းချောက်စီပါလိမ့်မယ်။စနစ်ဆိုးခစ်ဆိုးကမိသားစုလူသားတွေရဲ့အသည်းနှလုံးကိုကြေပြုံးစေခဲ့ပါတယ်။အဲ့ဒီအချိန်မှာစစ်အစိုးရခေါင်းဆောင်ဗိုလ်ချုပ်စောမောင်ကအန်ကယ်ဦးမောင်ကိုတေဆုံးရခြင်းနဲ့ပတ်သက်ပြီးမန္တလေးမြို့မှာပြောခဲ့တဲ့မိန့်ငုံတစ်ခုကအခုလိုပါကျွန်တော်တို့မှာနှင်းမန်းနှိပ်စက်ပြီးစစ်ဆေးတယ်ဆိုတာမရှိပါဘူးအဲ့ဒီလူကသူတို့ဘာလုပ်ခဲ့တယ်ဘာအစီအစဉ်တွေရှိတယ်ဆိုတာကိုဝန်ခံပြီးသူ့ကိုပေးထားတဲ့ဆောင်နဲ့သူ့ကိုသူဇွဲကြိုးချတေသွားတယ်ကျွန်တော်တို့ကြောင့်သေတာမဟုတ်ပါဘူးလို့လိန်ညာသွားပါသေးတယ်ဦးမောင်ကိုကိုဖမ်းဆီးခေါ်ဆောင်သွားစဉ်ကဝတ်ထားတဲ့အင်ကြီးပစိုးကိုမိသားစုကပြန်ရခဲ့ပါတယ်ပစိုးအင်ကြီးတွေမှာပွေးတွေနဲ့မြင်မကောင်းခဲ့ပါဘူးစစ်ကြောရေးမှာစောင်ပေးဖို့မပြောနဲ့အိတ်ခွင်တော်မရှိကြပါဘူးစစ်ကြောရေးစခန်းမှာစစ်တဲ့သူသာပြောင်းသွားမယ်အစ်စ်ခံရသူကမပြောင်းဘူးဆိုတာနိုင်ငံရေးအကျဉ်းသားတိုင်းပြောဆိုတတ်ကြပါတယ်နှိပ်စက်ညှင်းပန်းခံရတဲ့နေရာမှာအပြော့အပြင်းသာကွာမယ်နှိပ်စက်တဲ့အခြေခံသဘောကတော့အတူတူပါပဲစကြောရေးစခန်းမှာလူတယောက်ရဲ့ဘဝဟာမသေးကြပါဘူးအသက်ရှင်မှုအနာဂတ်လူကုန်တိတ်ခါဘာမှမသေးကြတဲ့နေရာကစစ်အာဏာရှင်ရဲ့စစ်ကြောရေးစခန်းမှာ1990စက်တင်ဘာ29ရက်နေ့မှာယာယီအစိုးရဖွဲ့စည်းရေးအစည်းအဝေးကိုတက်ရောက်ခဲ့တဲ့ဦးမောင်ကိုကိုစစ်အစိုးရကဖမ်းဆီးခဲ့တာပါဒါကြောင့်အန်ကယ်ဦးမောင်ကိုကိုစစ်အာဏာရှင်ကလွှတ်တော်ကိုဘသူမှခေါ်ယူကျေးပနိုင်ခွင့်မရှိဘူးလွှတ်တော်ကိုနာအဖာကခေါ်ပေးမှလွှတ်တော်တက်ရမယ်ဆိုတဲ့အမိန့်ကြော်ညာတင့်မြင့်ဆောင်90ကိုသဘောတူပါတယ်ဆိုတာကိုလက်မှတ်ထိုးခိုင်းခဲ့ပါတယ်။မတရားတဲ့စစ်အာဏာရှင်ရဲ့အမိန့်အာဏာကိုအန်ကယ်ဦးမောင်ကိုအသက်နဲ့ယဉ်ပြီးစန့်ကျင်ပြခဲ့ပါတယ်။အန်ကယ်ဦးမောင်ကိုရဲ့ဇာပနာကိုသတ်မှတ်ထားတဲ့အချိန်နဲ့စောပြီးလှုပ်ဖို့မိသားစုကိုအာနာပိုင်ကဖိအားပေးခဲ့ပါတယ်။ဒါကြောင့်တင်ငန်းညို့မျိုးနဲ့အဖွဲ့ချုပ်လူငယ်ကျမတို့တွေအန်ကယ်ဦးမောင်ကိုအိမ်ရောက်တဲ့အခါအိမ်ဆောင်နေတဲ့သူတွေပဲရှိပါတော့တယ်။ကြံတော့တုတ်တန်ကိုကဘာအေးစီဒီလမ်းကနေလေးဘိန်းငှားပြီး ကျမတို့လူငယ်တွေပွားခဲ့ကြပါတယ်။ကားပေါ်မှာကျမတို့ပြောတဲ့စကားကိုနားထောင်နေတဲ့ကားသမားကကားကပြီးတော့မယူတော့ပါဘူး။ကျွန်တော်လဲဥမောင်ကိုနောက်ဆုံးခီးကိုဂုံပြုတ်တဲ့အနေနဲ့ကားကမယူပြရစီနဲ့တဲ့။ကြံတော့တုတ်တန်မှာကဘာမကြေဘူးတချင်းတန်တွေလွှမ်းသွားပါတော့တယ်။တုတ်တန်နဲ့တချင်းတန်ဘာမှမဆိုင်မင်းမဲ့အန်ကယ်ဥမောင်ကိုရဲ့ဇာပနအတွက်ကဘာမကြေဘူးတချင်းကတိတ်ကိုလေးနဲ့အတိတ်ပဲရှိခဲ့ရပါတယ်။လေးစားရတဲ့သောတာရှင်များရှင်။ကြံတော့တုတ်တန်ကြီးပွင့်ထွက်သွားမတက်အော်ဟစ်ငိုကြွေးကြတဲ့အဖွဲချုပ်လူငယ်တွေဒီလောက်ခံစားခဲ့ရရင်အန်ကယ်ဦးမောင်ကိုရဲ့ဇနီးအန်တီဒေါခင်မြင့်နဲ့သားသမီးလေးယောက်ဘလောက်နာကျင်ကြေကွဲလိုက်မလဲဆိုတာကျမတို့နားလေခံစားနိုင်ခဲ့ပါတယ်အသက်53နှစ်အရွယ်သားရှိသေးတဲ့နိုင်ငံအများကြီးကိုပညာတော်သင်သွားခဲ့ရတဲ့အန်ကယ်ဦးမောင်ကိုတယောက်သူနဲ့သူ့မိသားစုရဲ့ချမ်းသာပျော်ရွှင်ကြည်နူးမှုကိုပဲရှာခဲ့ရင်အခုလိုစစ်ကြောရေးစခန်းထဲမှာကြာဆုံးရမှာမဟုတ်ပါဘူး။အန်ကယ်ဦးမောင်ကသူ့ဘဝအတွက်သူ့ယုံကြည်ချက်ကိုအစတေးမခံခဲ့ပါဘူး။အများပြည်သူအကျိုးအတွက်တိုင်းပြည်အကျိုးအတွက်သူ့ဘဝကိုပဲစတေးခဲ့ပါတယ်။ဦးမောင်ကမိသားစုလိုပဲမိသားစုပေါင်းများစွာဟာတေကွဲကွဲကြ၊ရှင်ကွဲကွဲကြနဲ့ခစ်ဆိုးစနစ်ဆိုးကြောင့်မြမပြည်မှာဘဝအာမခံချက်ကင်းမဲ့လို့နေပါတယ်။ဒါကြောင့်မျိုးဆက်ဟောင်းတွေရဲ့တက်တိယုံကြည်ချက်အာမန်ကိုမျိုးဆက်သစ်တွေလက်ဆင့်ကမ်းသယ်ဆောင်ကြပါစုတောတာရှင်များမျှဝေခံစားနိုင်ကြပါစေကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်ပါ